ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမိခွန်းကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာထောင်တောင်းချီပြည်သူတွေကနားဆင်ခဲ့ကြတာပါ VOA သတင်းတော့ကိုကောင်းဆန်ဟင်းကစူးစီးတင်ပြထားပါတယ
်စတင်မလာ16ရက်နေ့အင်္ဂါနေ့မနေ့စနေနေ့မှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအမျိုးသားပြည်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမိခွန်းကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြားခဲ့တာမျိုးအများစုနားမလည်ခဲ့ကြပေမဲ့အပိတ်နှထောင်သူအများအပြားရှိခဲ့ပါတယ်မန္တလေးမြို့မနော်ရမန်လူထုဟစ်တိုင်ကွင်းတက်ကတောင်ဆန်းစုကြည်ရဲ့မိခွန်းတဲ့နတ်ဆင်ကြတဲ့ပြည်သူလူထုရဲ့အခြေအနေနဲ့ပတ်သက်ပြီးချမ်းမြတ်သာစီမြို့နယ်မဲဆနနဲ့အမှန်နိကတိုင်းဒေသကြီးလူတော်ကိုယ်စားလှယ်ဦးမြင့်အောင်မိုးကအခုလိုပြောပါရယ
်ပြောရတော့အားရမှုတော့ရှိတာပေါ့ကျွန်တော်တို့မန္တလေးမှာလည်းမကဘဲနဲ့ဟိုနည်းနည်းရရမှာပါပြည်သူတွေကစိတ်ဝင်စားနေပေါ့ဒါပြီးတော့မှနားထောင်ကြတာတွေ့တာပေါ့အဲ့ဒါချို့ရတယ်အင်္ဂလိပ်လူကြီးနာနားမလဲပေမဲ့လည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောတဲ့အဟံပံမူရာကိုကြည့်ပြီးသူတို့ဒီဘက်မှာတော်တော်များများတော့ကျွန်တော်တို့လိလာရတော့ပေါ့ဒီထဲမှာပေါ့အားရမှုတွေရှိကြတာတွေ့ရတာပေါ့နောက်တစ်ခါကဒီလာတဲ့လူတွေထဲမှာပဲနားလဲတဲ့လူတွေကနားလဲလို့ပေါ့ဘာသာပြန်ပြန်ပြီးတဲ့ပုံပေါ်မှာတိရတော့ပုံမှာသူတို့ကျေနပ်မှုတော့ရှိပါတယ
်ဘောအောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်ခါတွေနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးနေတာတွေရှိနေပေမဲ့လေတချို့နိုင်ငံကခေါင်းဆောင်ကြီးတွေကတော့သူ့ကိုထောက်ခံကြတာတွေရှိတယ်လို့နိုင်ငံရေးလိလာသုံးသပ်သူဦးစီးသူအောင်မြင့်ကပြောပါတယ်ဒါပေမဲ့သူ့အပေါ်ဝေဖန်နေတဲ့နိုင်ငံတကာအသိုင်းအဝိုင်းကတော့ကျေနပ်မှာမဟုတ်ဘူးလို့လည်းပြောပါတယ်
အဲ့ဒီတော့ဒီအစီအစဉ်ကဟိုတောက်ဆူလာတဲ့ဟာတွေလို့ဒီကောဖြည့်ပြန်ပေးလိုက်တာတွေဆိုအဲ့ဒီမှာတွေ့ရတယ်။တွေ့ရတဲ့အခါကျတော့အကုန်လုံးကတော့ဒီဇလက်ကောင်းလို့ပေါ့နော်။ဝိုင်းမျိုးမှပြောနေရတဲ့လူတွေအကုန်လုံးကတော့မီဒီယာတွေပါမယ်၊နိုင်ငံတကာတိုင်ဝမ်ပါမယ်။ဒါတွေကတော့ကြည်လက်မှာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကိုထောက်ခံတယ်တော့ဗမာပြည်ကျောင်းကိုတော်တော်လေးကိုသိတဲ့လူတွေကတော့အဲ့ဒီလေခေါ်ပေါ်မှာနားလည်နိုင်လိမ့်မယ်လို့ထင်ပါ
တယ်။ရေကုန်မန္တလေးမုံရွာအစရှိတဲ့မြို့ကြီးတွေအပြင်မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့နယ်မြို့လေးတွေမှာပါတောင်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းကိုလူစီကားရဲ့နေရာတွေမှာစုဝေးပြီးတိုက်ရိုက်နားဆင်အားပေးခဲ့ကြတာပါ။တီဘောမြို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတအူးဖြစ်တဲ့ဦးရထွန်းကတော့တောင်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ဒီတဲ့ဥပဒေဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေအရပဲကျွန်တော်တို့က62ခုနှစ်မှာနောက်ဆုံးကျွန်တော်တို့နိုင်ငံသဘောတူထားတဲ့ဟာတွေအရပဲလက်ခံမယ်ဆိုတဲ့ဟာကိုသိပေးလိုက်တာပါ။အဲ့ဒါဟာကျွန်တော်တို့နိုင်ငံရဲ့အထောက်အကူအာဏာပိုင်ခွင့်ဖြစ်တဲ့အတွက်ကြောင့်မလို့ဒါနဲ့ပတ်သက်လို့ဝင်ရောက်ပြီးတော့ဆက်ဖက်ကြနယ်လို့ပြောလိုက်တဲ့သဘောပဲ။အဲကျွန်တော်တို့ကတော့ဒီဟာကိုသဘောကျတယ်တောင်းဆန်းစုကြည်ရဲ့ဒီသဘောထားရည်ရည်ချက်ကိုထောက်ခံတယ
်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်ဆေးခံရတယ်လို့ပြောဆိုပြီးလူအခွင့်အရေးချိုးဖောက်မှုတည်ငြိမ်ရေးနဲ့တဟဆရာဖြစ်မှုကိုဖျက်လို့ဖျက်ဆီးလို့ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့လည်းမိန်ကွန်းမှာဒေါ်အောင်ဆန်းစုကြည်ကပြောသွားတာပါ။ရွှေဘိုမြို့ကကိုကျော်လန်းမိုးကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန်ကွန်းဟာရခိုင်ပြည်ပခါနဲ့ပတ်သက်ပြီးနိုင်ငံတကာကပြပေးခံရတာတွေကျော်သွားနိုင်တယ်လို့သုံးသပ်ပါလေ
။ဖြစ်ရတဲ့ point တွေကိုသူပြောသွားတယ်။အဲပြီးတော့ခါကျသူပြောသွားတဲ့နေရာမှာလည်း international aid တွေကိုလည်းသူလိုလားအကူအညီအေးယူမယ်။ပြီးတော့ခါကျကို operation မြန်မာနိုင်ငံအကြောင်းတကယ်ဟိုအဖြစ်တယ်လို့မြန်မာအစိုးရနဲ့တကယ်ပူးပေါင်းအာဆိုတဲ့သဘောမျိုးသူ take for တဲ့စကားလုံးတွေလည်းပြောသွားတယ်။အပြည်သူတရားအနေနဲ့ဆိုလို့ရှိရင်ဒီမှာပြောသွားတဲ့ကံ liberal လဲဆန်တယ် international sovereignty ကိုလည်းမချိခိုက်ဘူးတမတမအရင်ကြရဲလို့တော့မြင်တာပေါ့နော
်နိုင်ငံရေးလေးလာ32တခုဖြစ်တဲ့ဒေါက်တာခင်မောင်ညိုကတော့မြန်မာပြည်သူလူထုရဲ့စိတ်ထဲမှာရှိတဲ့အမှန်တရားကိုတောင်းအောင်ဆန်းစုကြည်ကဒီမိန့်ခွန်းနဲ့ထုတ်ဖော်ပြောကြားခဲ့တာလို့မြင်ပါတယ်လက်ရှိအစိုးရတဲ့လက်ထက်မှာလူအခွင့်အရေးချိုးဖောက်မှုကိုအာမပေးဘူးဆိုတာဟာမှန်ကန်ကြောင်းနဲ့မြန်မာနိုင်ငံအတွင်းဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးလုံးတင်တာကြပြီဖြစ်တဲ့ဒီသားတွင်ဖွင့်ဝင်လေးလာရောက်လိလာဖို့ဖိတ်ခေါ်ရမှာမှန်ကန်ကြောင်းပြောပါရယ
်ဒီမှာဖြစ်နေတဲ့ကိစ္စတွေကိုထက်တဲ့ဝင်ဝင်အရှိဖို့သူဖိတ်ခေါ်တဲ့ဟာလည်းကောင်းပါတယ်ဒါပေမဲ့အန်ဒီရှိတဲ့ပါညာဆိုတော့သူကတော့ပြောတော့ပြောပါတယ်အဲကျွန်တော်တို့ကအရင်တည်းကကျွန်တော်ဒါဗီဒီယိုမီဒီယာတွေနဲ့ကြည့်ရမယ်ဟာပေါ့အဲတော့ဒါကတော့နည်းနည်းလေးနောက်ကျလာလို့ကျွန်တော်ထင်တယ်ဆိုတော့စူးစီးရဒီကိစ္စတွေကျွန်တော်ရှင်းရမယ်လို့ထင်ပါတယ်
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုနေပြည်တော်ကအပြည်ပြည်ဆိုင်ရာ Convention for ဌာနမှာမြန်မာနိုင်ငံဆိုင်ရာတန်ရုံးတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုပါဖိတ်ကြားပြီးအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ